ဒီကဲဘက်ကတက်ဆက်ပြည်နယ်ဒါလတ်မြို့မှာဖြစ်ပွားခဲ့တဲ့ထောင်ပြောင်ပစ်ခတ်မှုမှာတည်ဆုံးခဲ့တဲ့ရဲအရာရှိ5ဦးတည်းက3ဦးရဲ့ဇာပနအခမ်းအနားတွေကိုပုတ္တဟုနေ့ကကျင်းပခဲ့ရမှာရာပေါင်းများစွာသောရဲဌာနဝန်ထမ်းတွေတက်ရောက်ပြီးကြဆုံးသွားတဲ့ရဲဘော်ရဲဘက်တွေကိုအယုဒ္ဓေပေးခဲ့ကြပါတယ်။ဒီဇာပနအခမ်းအနားတွေထဲမှာပထမဆုံးဖြစ်တဲ့အသက်43နှစ်အရွယ်ရဲအရာရှိ Brand Thompson ရဲ့ဇာပနအခမ်းအနားကို Dallas မြို့ Mega Check မှာပြုလုပ်ခဲ့ပါတယ်။အဲဒီနောက်ကြဆုံးသွားတဲ့အခြားရဲအရာရှိတွေဖြစ်တဲ့Lauren Ahran နဲ့ Michael Smith တို့ရဲ့ဇာပနအခမ်းအနားတွေကိုဆက်လက်ပြုလုပ်ခဲ့ပါတယ်။အခြားရဲအရာရှိနှစ်ဦးဖြစ်တဲ့ Michael Crow နဲ့ Patrick Zamaripa တို့ရဲ့ဇာပနအခမ်းအနားတွေကိုတော့အခုနဲ့အပတ်နောက်ပိုင်းမှာပြုလုပ်ဖို့စီစဉ်ထားပါတယ်ပြီးခဲ့တဲ့အင်္ဂါနေ့ကသမ္မတဘာရက်အိုဘားမားနဲ့သမ္မတဟောင်းဂျော့ဒ်ဝဘူးစ်တို့တက်ရောက်ခဲ့တဲ့ကြာဆုံးသွားတဲ့ရဲအရာရှိတွေအတွက်ပြုလုပ်တဲ့အောက်မေ့ပွဲအခမ်းအနားကိုဒါလတ်စ်မြို့မှာကျင်းပပြီးတဲ့နောက်အခုဇာပနအခမ်းအနားတွေကိုဆက်လက်ကျင်းပတာဖြစ်ပါတယ်